Pakistan ဝန်ကြီးချုပ် Shahid Khakan Abbasi ဟာဒီကနေ့ဒီ Afghanistan နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ Afghanistan နိုင်ငံထဲမှာခိုးအောင်နေတဲ့အကြမ်းဖက်သမားတွေကအိနီချင်း Afghanistan နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့ဆိုရယ်ဆွဆွဲချက်တွေကြောင့်နိုင်ငံသားမှာဆက်ဆံရေးမပြေမလည်ဖြစ်နေတာကြားပါပြီအခုလိုအခြေအနေမှာပါကစ္စတန်ဝန်ကြီးချုပ်အာဖဂန်နစ္စတန်ကိုသွားရင်ပါရီကိုအဓိကထားဆွေးနွေးဖို့ရှိပါတယ်တရင်တာအာယာကိုအစ္စလာမဘတ်မြို့ကနေပေးပို့တဲ့တရင်ကိုအခြေခံပြီးတော့ဆက်ပြီးတင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံသမ္မတအက်ရက်ကာနီရဲ့ဖိတ်ကြားချက်နဲ့ပါကစ္စတန်ဝန်ကြီးချုပ်အဘစီဒီနေ့တောက်စာနေမှာအာဖဂန်နစ္စတန်နိုင်ငံကိုနေချင်းပြန်သွားမယ်လို့ပါကစ္စတန်အစိုးရကပြောပါတယ်ကျင်းမာနေတဲ့နိုင်ငံဆက်ဆံရေးပြေလျော့စေရေးကိစ္စတွေအပြင်နိုင်ငံရေးစီးပွားရေးလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်းကြာရှည်လာပြီဖြစ်တဲ့တာလီဘန်တို့နဲ့စစ်ပွဲအဆုံးသတ်စေရေးအတွက်သမ္မတအက်ရက်ဂါနီကချိုးတင်သတ်မှတ်ချက်မထားဘဲတာလီဘန်တို့နဲ့ဆွေးနွေးဖို့လွန်ခဲ့တဲ့တလကျော်ရဲကကန့်လန့်ထားပါတယ်။သူ့ရဲ့ခုလိုအစာပြေဆောင်ရွက်မှုအပေါ်ပြည်ရင်းမှရောနိုင်ငံတကာမှာပါကြေကြေပြန့်ပြန့်ထောက်ခံကြပါတယ်လို့တာလီဘန်တွေဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။တာလီဘန်တွေနဲ့ဆွေးနွေးဖို့သူရဲ့ကမ်းလှမ်းချက်အပေါ်အိန္ဒိယပါကစ္စတန်နိုင်ငံရဲ့ထောက်ခံမှုရရှိရေးအတွက်ဝန်ကြီးချုပ်အဘစီကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ပုံရပါတယ်။အာဖဂန်နစ္စတန်ပြည်ရဲ့အတွက်ထောက်ခံတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကအစ္စလာမဘတ်မြို့တော်မှာဂျာတာဘေးနီကကျင်းပခဲ့တဲ့နိုင်ငံတကာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးညီလာခံမှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမတိမငြိမ်ဖြစ်နေတာဟာပါကစ္စတန်နိုင်ငံလုံခြုံရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ပဋိပက္ခတွေပုံဖြစ်အောင်ပါကစ္စတန်ကတာလီဘန်တွေကိုနောက်ွယ်ကနေထောက်ခံနေတယ်ဆိုတဲ့ဆွဆဲချက်တွေကိုတော့သူကညှင်းဆန်ခဲ့ပါတယ်။ပါကစ္စတန်ပိုင်းနဲ့ထဲမှာရှိသမျှအကြမ်းဖက်အုပ်စုတွေကိုလုံခြုံရေးတွေကရှင်းလင်းခဲ့ပြီးဖြစ်တယ်လို့ပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမတည်ငြိမ်ဖြစ်အောင်လုပ်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကပုံခုခွင့်ပေးထားရဲဆိုတဲ့ပြောဆိုချက်မှန်သမျှကိုကျွန်တော်လက်မခံပါဘူး။ဒါမှမှန်ပါဘူး။စိန်ကောင်းစရာကပြောင်းပြန်အခြေအနေဖြစ်နေတာပါ။ပါကစ္စတန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုသွေးထိုးလှုံ့ဆော်နေကြသူတွေဟာတကယ်တော့အာဖဂန်နစ္စတန်နိုင်ငံထဲမှာအခြေစိုက်နေကြတာဖြစ်ပါတယ်
။ပါကစ္စတန်လီဒါဟာအာဖဂန်နစ္စတန်လီဒ်ပိုင်းနဲ့ထဲအထိကိုဝင်ရောက်ပြီးတော့နယ်စပ်ဒေသတွေမှာဘုံကျဲခဲ့တယ်လို့အာဖဂန်နိုင်ငံရဲ့ဝန်ကြီးကကြားသာပေးနေကပဲဆွဆွဲခဲ့ပါတယ်။ဒါရင်မကပါကစ္စတန်လုံခြုံရေးတပ်တွေဟာအာဖဂန်ဂျွာရီဘက်အထိနယ်စပ်ဖြတ်ကျော်ပစ်ခတ်နေတယ်လို့လည်းအာဖဂန်အစိုးရကမကြာခဏဆွဆွဲပါတယ်။အာဖဂန်နစ္စတန်တာဝန်ရှိသူတွေကတော့စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံတွေကအစိုးရထိန်းချုပ်မှုမရှိတဲ့နေရာတွေမှာပုံခုပြီးတစ်ဖက်ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ဖို့ကြံစည်ဆောင်ရွက်နေတယ်လို့ပြန်ပြီးတော့ဆွဆွဲပါတယ်။အာဖဂန်နစ္စတန်ရဲ့ရှေ့ပြားတဲ့နေဆက်ကိုပါကစ္စတန်ဘက်ကတစ်ဖက်တက်ခြံစည်းရိုးကာနေတယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ရှာဟိခါဂန်အဘစီကကြားသာပေးနေမင်ခွန်းနဲ့မှပြောသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံဘက်မှာတာလီဘန်တွေအကြမ်းဖက်လုပ်ရက်တွေလုပ်နိုင်နေတာဟာအဲ့ဒီတာလီဘန်တွေကိုပါကစ္စတန်ကသူ့မြေပေါ်မှာခိုးအောင်ခွင့်ပေးထားလို့ဖြစ်တယ်လို့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေဆွဆွဲနေတာကြားပါပြီ။ပုံခုနေတဲ့စစ်သွေးကြွတွေကိုပြက်ပြက်သားသားမကင်တွယ်တွေအမေရိကန်ကပါကစ္စတန်အစိုးရကိုပေးနေတဲ့ကာကွယ်ရေးဆိုင်ရာထောက်ပံ့မှုတွေကိုဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဇန်နဝါရီလကပဲကြေညာခဲ့ပါတယ်။ပါကစ္စတန်အစိုးရကအာဖဂန်နစ္စတန်အစိုးရနဲ့တန်တမာရေးအရာပြန်တဲ့အဆက်အစံလုပ်တာကိုတော့အမေရိကန်ကကြိုဆိုခဲ့ပါလေ။ဒေတာရင်းအကြမ်းဖက်မှုတိုက်ချဲ့ရေးအတွက်အပြန်အလှန်ဆက်ဆံရေးတိုးတက်ဖို့လိုအပ်တယ်လို့ပါကစ္စတန်ကိုတရင်တစ်ပတ်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနတောင်အာရှနဲ့အာရှအလယ်ပိုင်းဆိုင်ရာဒုလက်ထဝန်ကြီးအဲလစ်ဝဲလ်စ်ကပြောကြားခဲ့ပါလေရှင်။